ရာသီတုပ်ကွေးရောဂါ H1N1 နဲ့သေဆုံးသူလူနာ6ဦးအထိရှိသွားပြီဖြစ်ပြီးတနိုင်ငံလုံးမှာဒီရောဂါဖြစ်ပွားသူအယောက်30ရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ် H1N1 ကိုကာကွယ်ဖို့လက်ရှိဈေးကွက်ထက်ကကာကွယ်ဈေးတွေကထိရောက်မှုနည်းတာမို့လို့လက်ရှိမြန်မာပြည်မှာဖြစ်နေတဲ့ H1N1 နဲ့ကိုက်ညီမဲ့ကာကွယ်ဈေးရဖို့ virus ပိုးရဲ့ဗီဇာကိုဂျပန်တပ်ခွဲခံကိုပေးပို့ထားပြီးကာကွယ်ဈေးထိုးနိုင်ဖို့စီစဉ်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မြင့်မြင့်ခိုင်ကပြောပြပါမယ်ရှင
်အခုဇူလိုင်လထဲမှာရာသီတုပ်ကွေးရောဂါ H1N1 ဖြစ်ပွားသူအယောက်30အထိရှိပြီးဒီကနေ့ဇူလိုင်လ29ရက်နေ့အထိ H1N1 ကြောင့်သေဆုံးသူ6ဦးရှိသွားပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA ကိုပြောပါတယ
်ဟိုဇူလိုင်29ရက်နေ့ကစပြီးတော့ဒီနေ့29ရက်နေ့မော်လနနာရှိအောင်သူကအခုစခံရသူတော့လုံးမရဘူးပေါ့ဆေးရုံမှာနည်းနည်းပြင်းထန်နမိုနီးယားနဲ့တက်တဲ့တယောက်ကူတဲ့ဥယျာဉ်ပဲပြောလို့ရတာပေါ့နော်ပြင်းထန်နမိုနီးယားနဲ့တက်လာတဲ့တယောက်တဲ့ဥယျာဉ်90ရှိပါတယ်90ထဲမှာဒီပိုးတွေ့တာပေါ့ဒီ H1N1 pandemic 2009ပိုးတွေ့သူပေါ့က30ဒီအဲ့ဒီတခွဲတီးပြတဲ့မှာပိုးတွေ့တဲ့မှာသေဆုံးသူ6ဦးရှိပါတယ်အဲ့ဒါမနေ့က3ဦးကနေ့ကထပ်ပြီးတော့3ဦးထပ်ပြီးတော့သတင်းရပါတယ်ခင်ဗျာ
ရာသီတုပ်ကွေးရောဂါ H1N1 ကြောင့်ကနဦးပိုင်းကသေဆုံးသူ3ဦးရှိထားပြီးရန်ကုန်ကလေးဆေးရုံကြီးကကလေးငယ်2ဦးအပါအဝင်သင်ငန်းကျွန်းစံပြဆေးရုံကလူနာ2ဦး H1N1 နဲ့ထပ်ပြီးသေဆုံးတာဖြစ်ပါတယ်။လက်ရှိ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေတွေ့ရှိထားတဲ့ချင်းပြည်နယ်၊ပဲခူးတိုင်း၊ AR တိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာရာသီတုပ်ကွေးရောဂါ H1N1 ထိန်းချုပ်နိုင်ဖို့တွန်းတွန်းတိုက်တိုက်လှုပ်ဆောင်နေတယ်လို့လည်းပြည်သူ့ကျန်းမာရေးဦးစီးဌာနကဆိုပါတယ်။ရာသီတုပ်ကွေးရောဂါ H1N1 ဖြစ်ပွားမှုနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနအနေနဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ထံကစီးပစ္စည်းအကူအညီတွေတောင်းခံထားတာလည်းရှိပါတယ်။ Influenza A H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီတုပ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါ။မြန်မာပြည်မှာ2009ခုနှစ်ကနေ2016ခုနှစ်အတွင်းရာသီတုပ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2019ခုနှစ်ရောက်မှ H1N1 နဲ့လူသေဆုံးမှုရှိကြောင်းတွေ့ရှိရတာလည်းဖြစ်ပါတယ်။လက်ရှိမြန်မာပြည်မှာရာသီတုပ်ကွေးရောဂါ H1N1 အတွက်ကာကွယ်ဆေးထိုးနိုင်ဖို့စီစဉ်နေတယ်လို့လည်းပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။မြန်မာပြည်မှာဖြစ်တဲ့ H1N1 virus ပိုးရဲ့ဗီဇာကိုဂျပန်နိုင်ငံကိုပေးပို့ထားပြီးလက်ရှိဖြစ်ပွားနေတဲ့ H1N1 နဲ့ကန့်ကြီးတဲ့ကာကွယ်ဆေးရဖို့လှုပ်ဆောင်နေတယ်လို့လည်းဆိုပါတယ
်။ကျွန်တော်ကာကွယ်ဆေးထိုးဖို့ကျွန်တော်တို့ဒီစီစဉ်ပါတယ်။စီစဉ်တဲ့အခါကျကျွန်တော်တို့လူလူကိုကြည့်အောင်ပြောပြပါ။ကျွန်တော်တို့ကဘယ်လိုလဲဆိုတော့ကာကွယ်ဆေးမျိုးစားကဟိုဒီ H1N1 နဲ့တူနေမှာပေါ့နော်။ကမ္ဘာမှာ Southern Hemisphere Northern Hemisphere တို့ရှိတယ်။ရတဲ့နဲ့ကာကွယ်ဆေးတွေစီမအမေရိကမှာဖြစ်တဲ့ H1N1 2009ကိုပဲဒီကဟိုသူရဲ့အမျိုးအစားနဲ့ကျွန်တော်တို့မှာရှိတဲ့ H1N1 ပိုချစ်တူပေမဲ့ဟိုတနေ့တိုင်းတိုင်းဟိုစထရင်းကမတူတာဘူးကဂျီနိုတိုက်ခေါ်ပါတယ်ဂျီနို genetic sequencing လုပ်ရတယ်ကျွန်တော်တို့ကဒီကကိုယ်နိုင်ငံဖြစ်တဲ့တခွင်းနမူနာတွေကိုဂျပန်ကိုပို့ထားပြီးတော့စစ်ဆေးလည်းရှိပါတယ် sequencing ပေါ့ဈေးကွက်ထဲမှာဝယ်လို့ရတဲ့ဆေးကာကွယ်ဆေးကျွန်တော်တို့ကမသူကကာကွယ်မှုကဖြစ်အောင်မှုကနည်းတာပေါ့နော်ဟိုမှာဟိုရတဲ့ဆေးပဲကာကွယ်ဆေးပဲထိုးမယ်ဆိုရင်90ရန်တော့ပဲကာကွယ်တာပေါ့ကိုယ်နိုင်ငံတွေ့ပိုးနဲ့ကိုက်မဲ့ကာကွယ်ဆေးဆိုရင်တော့90%ခိုင်တော့ကာကွယ်မှုရှိတာပေါ့နော်အဲဒါမို့လူလူအနေနဲ့ကတော့အတရားလေးတွေကလည်းဒါသိထားဖို့လိုပါတယ်ကျွန်တော်တို့ကကာကွယ်ဆေးကရရထိုးပေးလို့မရဘူးခင်ဗျာပြောတော့ side effect နည်းနည်းရှိတယ
်လက်ရှိမြန်မာပြည်မှာရာသီတုပ်ကွေးရောဂါ H1N1 ဖြစ်ပွားနေတဲ့လူနာအများစုသေဆုံးရခြင်းဟာ H1N1 virus ပိုးကြောင့်အပြင်ဘက်တီးရီးယားကြောင့်ဖြစ်တဲ့နမိုနီးယားကြောင့်လည်းပါဝင်တယ်လို့ဆေးပညာရှင်တွေကသုံးသပ်နေကြတာပါရာသီတုပ်ကွေးရောဂါဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3,000-5,000အထိဖြစ်ပွားလေရှိပြီးလူဦးရေ2,000ခွဲကနေ5,000အထိနှစ်စဉ်သေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါမြန်မာပြည်မှာလက်ရှိဖြစ်နေတဲ့ H1N1 ကိုထိန်းချုပ်နိုင်ဖို့တစ်လနီးပါးအချိန်ယူရမယ်လို့ကျန်းမာရေးဦးစီးဌာနကပြောဆိုထားတာလည်းရှိပါတယ်ရာသီတုပ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကူးကာလတွေမှာဖြစ်ပွားလေရှိတာဖြစ်ပြီးH1N1 virus ပိုးဟာလေထဲကတဆင်အသက်ရှူလမ်းကြောင်းတွေဝင်ရောက်ပြီးလူတူးကနေတူးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာချီတဲ့အခါသက်ခါသုံးနှာခေါင်းစီးဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြာနဲ့တေချာဆေးကြောတာလူထူထပ်တဲ့နေရာတွေကိုသွာလာတာကိုရှောင်တာကို့အနီးမှာတစုံတစ်ယောက်တုတ်ကွေးရောဂါဖြစ်တယ်လို့တန်တရားရှိရင်နီးစပ်တဲ့ကျန်းမာရေးဌာနကိုအမြန်ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါတယ်ရှင်